ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲကျင်းပတော့မှာဖြစ်လို့ရိုဟင်ဂျာဒုက္ခသည်စခန်းတွင်လုံခြုံရေးအထူးတင်းတင်းကြပ်ကြပ်ချထားပြီးတော့ဒုက္ခသည်စခန်းအဝင်ထွက်အရေးပေါ်အခြေအနေကလွဲရင်အသွားအလာတွေအကုန်လုံးပိတ်ပစ်လိုက်ပြီလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။လက်တလောစခန်းတွင်းမှာတော့ကုလသီးမှတ်ပြုကပ်ပြားအတွင်းရိုဟင်ဂျာနာမည်ထည့်သွင်းရေးဒုက္ခသည်တွေဘက်ကတောင်းဆိုချက်တွေကိုကုလနဲ့ရိုဟင်ဂျာခေါင်းဆောင်တွေညှိနှိုင်းဆောင်ရွက်နေကြပါတယ်။မတ်ဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလာမယ့်တနင်္ဂနွေနေ့ဒီဇင်ဘာလ30ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကာလအတွင်း Cox's Bazar ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီဇင်ဘာလ26ရက်နေ့ကနေ January 2ရက်နေ့အထိအဝင်အထွက်ပိတ်ထားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းလုံခြုံရေးတာဝန်ရှိသူတွေကဒုက္ခသည်တွေကိုအတန်ချဲ့ဆက်တွေနဲ့နှိုးဆော်သတိပေးနေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ဒုက္ခသည်စခန်းတွေမှာလည်းဘင်္ဂလားဒေ့ရှ်စစ်တပ်ရဲလုံခြုံရေးတပ်တွေနဲ့စကန်းလုံခြုံရေးအဖွဲ့တွေအင်အားတိုးချထားပြီးတော့ဒုက္ခသည်တွေကိုစကန်းတွင်းအပြင်ထွက်ခွင့်မပေးထားဘူးလို့ကော့ဘဇာအနီကုတုပလောင်ဒုက္ခသည်စကန်းနေရိုဟင်ဂျာဒုက္ခသည်ဥမမောင်ကပြောပါတယ
်ဒီဇင်ဘာလ30ရက်နေ့အထူးထိုက်ကော့ဘွင်းရှိတာတော့ကျွန်တော်တို့ဒုက္ခသည်ရိုဟင်ဂျာဒုက္ခသည်စကန်းဘောင်းနဲ့စကန်းနိုင်ကိုတို့ကလုံခြုံရေးတွေပါတယ်သူတို့ကသူတို့ရောချပြထားပါတယ်မနေ့ကပါသူတို့စားပြီးတော့ဖေးစုနေပါတယ်ခင်ဗျာစကန်းနေမှာလောလောဆယ်အကူရောဟောလဲစင်ရီပါလိစနာဟောကျွန်တော်တို့ရေကာရီပါလိသူတို့ပထမအစူတင်ပြီးတော့ကျွန်တော်တို့ကအပင်ထွက်ခွင့်ရလောလောဆယ်ဖေးစုတာပါတယ်သူတို့လုံချိုရဲရလောလောဆယ်ဟောစစ်တားလေးရှိသေးတယ်ကျန်တဲ့အရေးပေါ်ချရလူရလောလောဆယ်သွားနိုင်ပါတယ်ဒါပေမဲ့ဟောလုံချိုရဲရလောလောဆယ်သုံးမျိုးရှိသေးတယ်ဒီမှာစစ်တားလေးအားညရဲဒီမှာဟောအထူးနဲ့ပုတ်ပြီးတော့သူတို့ဒီမှာရက်ဘလော့ကောကြရတယ်ဒီရက်ဘလော့ရှိသေးတယ်not at doing dinner piece to sell ko re thuro wa lu ma thalo ma ya bu lo kan cheta ba re
ywe kaw pwe kala a twin ko baza ma shi de ana bai ni ine ne dukha de re ko ywe kaw pwe me swe hlou sha mu re ma a tong cha ma khan ya aw han da pe bu bangladesh dukha de mya sa ya min ji mohammad abdul khalan ga a mai pe tha de lu dukha de re ine ne ywe kaw pwe hlou sha mu si yong hop pyo mu re ma lou cha bu ko le sakhan ta win gan ni ga tin tin jat jat da myit tha de lu ba lu kha le dukha de sakhan ni u yi salan ga pyo pya ba de
ကျွန်တော်ရူဟင်ဂျာဒုက္ခသည်တွေကသူတို့နဲ့ပတ်ဝန်းကျင်တည်းမရှိအောင်နောက်ရေပုပ်ပွဲကာလမှာ
ဟုတ်ကဲ့
အနေဆက်မဖြစ်အောင်နောက်ဒီအလူတွေကဟိုမှာမဲဘာညာအဲ့လိုပတ်ဝန်းမှုမပေးတတ်အောင်ဆိုပြီးတော့အနာဘိုင်းအဖွဲ့အစည်းတွေကသာမီးကြပါတယ်ဒီကျွန်တော်ဒုက္ခသည်စကန်းအနေနဲ့အပြင်ပြောပြရတော့လောလောဆယ်ပြစ်ကြပါတယ်လာမယ့်2019ဇန်နဝါရီလနေ့နေ့အထိကတော့ဒုက္ခသည်စကန်းနဲ့အပြင်နဲ့အဝင်ပေးပေးစုနေပါဘူ
းစခန်းတွင်းအသွာလာပိတ်ပင်ထားတဲ့ဒီရက်ပိုင်းအတွင်းလက်တလောမှာတော့ဒုက္ခသည်တွေအတွက်ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအသီးအမှတ်ပြု UN ကပ်ပြားအတွင်းမှာရိုဟင်ဂျာဆိုတဲ့အမည်ထည့်သွင်းနိုင်ရေးဒုက္ခသည်တွေဘက်ကတောင်းဆိုဆွေးနွေးနေကြတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ
် Smart Tag စစ်ဆန်တဲ့ဒီဒုက္ခပြည်ပေါ်အစီဒုက္ခသည်များဆိုင်ရာဟောပေါ့အကြည့်ပြပေါ့သူကဒီ Smart Tag စစ်ဆန်တဲ့ကျွန်တော်ရိုဟင်ဂျာပြည်သူတွေသူကဟောပြီးတော့ဒီပြတဲ့ရပါရဆင်းနေတာရှိပါတယ်။ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်ကတော့အစီအစဉ်နဲ့အလားလာတော့ရှိပါတယ်။ Smart Card မှာသူတို့အရေးကြီးရင်ကျွန်တော်လူမျိုးအမျိုးကိုသူတို့ကမရေးသေးဘူးဗျာ။အခုကဒီသူတို့နဲ့ကျွန်တော်နဲ့ကုလသမဂ္ဂဒေါက်တာဆင်ရဆိုင်ရာမဟာမင်းကြီးရင်းနဲ့ဆရာနဲ့ကျွန်တော်ကဒီလေနိုင်တဲ့အကျင့်တွေမှာရှိနေပါတယ်ခင်ဗျာ
အခုလိုမျိုးစကန်းတွင်းအဝင်ထွက်ပိတ်တဲ့လုံခြုံရေးအစီအစဉ်အရာပိတ်ဆို့မှုတွေအတွင်း NGO အမှုတန်းတွေအနေနဲ့လည်းအရေးပေါ်ကိစ္စမဟုတ်ရင်စကန်းတွင်းဝင်ရောက်ခွင့်ရှိမှာမဟုတ်ဘူးဆိုတာကိုဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကသတိပေးပြောဆိုထားပါတယ်စကန်းတဝိုက်မှာတော့လမ်းပိတ်ဆို့မှုတွေအထူးလှုပ်ဆောင်မှာဖြစ်ကြောင်းနဲ့နေချားဆောင်တက်နဲ့ဒေသခံရဲ450ကျော်ကိုလည်းစကန်းနေမှာဆေးလွတ်ချထားမှာဖြစ်ကြောင်းပြောခွင့်ရကပြောထားပါတယ်စကန်းတွင်းကူညီကယ်ဆယ်ရေးရုံးခန်းတွေပိတ်ထားတဲ့အတွက်ဒုက္ခသည်တွေအတွက်အရေးပေါ်အခြေအနေဖြစ်လာရင်တော့အခက်အခဲရှိနိုင်တယ်လို့ရိုဟင်ဂျာဒုက္ခသည်ဦဆလန်ကပြောပါတယ်
။အခုကရေပုပ်ပွဲကာလဆိုတော့အဲဒီရက်ပိုင်းကဒီလ26ရက်နေ့ကလာမယ့်ဇန်နဝါရီလနေ့နေ့ကတော့တော်လာကွန်းပိတ်ပြီးသားတာ။ဒီရေပုပ်ပွဲကာလတဲ့အကလုံး NGO အဖွဲ့အစည်းရောကုလသမဂ္ဂအဖွဲ့အစည်းရောလုံငန်းပိုင်ကတော့အကလုံးပိတ်ပြီးသားပါတယ်။နောက်ကျဲမလေးပိုင်းရှိဒီမှာဒုက္ခသည်တွေကအရေးပေါ်လုံလာတယ်ပါလို့ရှိရင်အဖက်ဆုံနိုင်တဲ့အခြေအနေရှိပါတယ်။ဒါကြိုစီဒီမှာဆက်ကြနေပါလေပေါ်လုံးဖိတ်ကြည့်ကြကြောင်းဒီအဲ့ဒါကြောင့်မလို့ဒီဒေါက်တာစီရအရေးပေါ်လုံလာတယ်ပါလို့အသက်ရှင်နိုင်တဲ့အချိန်မှာရှိပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရေကောက်ပွဲကာလမှာအကြမ်းဖက်မှုတွေဖြစ်ပွားမှာဆိုရင်လည်းအတွက်ဘင်္ဂလားဒေ့ရှ်စစ်သားပေါင်းထောင်နဲ့ချီပြီးနိုင်ငံတော်ဝန်ဆေးလွှတ်ချထားပါတယ်ရေကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူအနည်းဆုံး6ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်